တကဘာလုံးမှာကိုဗစ်ကယောဂါကူးစက်မှုပေါင်းဆက်လက်ကျဆင်းနေပေမဲ့ပြီးခဲ့တဲ့သတင်းပတ်ကတော့ကိုဗစ်ကယောဂါကြောင့်သေဆုံးမှုတွေက43ရာခိုင်နှုန်းမြင့်တက်လာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကထုတ်ပြန်ထားပါတယ်ကူးစက်ယောဂါဆိုင်ရာအပတ်စဉ်အစီရင်ခံစာမှာဒီမတ်လစတုတ္ထဘက်မှာသေဆုံးမှုပေါင်း 45,000 ကျော်ရှိခဲ့ပြီးအဲ့ဒီမတိုင်ခင်ကသေဆုံးမှုပေါင်း 33,000 ထက်ပိုမိုမြင့်တက်သွားတယ်လို့ဖော်ပြထားပါတယ်အဲ့ဒီလိုဖြစ်ရတာဟာကိုဗစ်ကယောဂါနဲ့ပတ်သက်ပြီးသေဆုံးမှုမှာနိုင်ငံအလိုက်အဓိပ္ပာယ်ဖွင့်ဆိုချက်အပြောင်းအလဲတွေကြောင့်သေဆုံးမှုတွေတိုးလာပွဲဖြစ်လာတာလို့ WHO ကဆိုပါတယ်။အလားတူတစ်ကမ္ဘာလုံးကိုဗစ်ကယောဂါကူးစက်မှုတွေကျဆင်းသွားပေမဲ့ဥရောပကဂျာမနီ၊အီတလီနဲ့ပြင်သစ်နိုင်ငံတွေမှာတော့ကူးစက်မှုတွေအသစ်တိုးလာပါတယ်။မကြာခင်သတင်းပတ်တွေကနိုင်ငံအများအပြားဟာကိုဗစ်ကယောဂါနဲ့ပတ်သက်ပြီးစမ်းသပ်စစ်ဆေးမှုတွေစူးစမ်းရှာဖွေမှုတွေနဲ့အစီအစဉ်တွေကိုဖျက်သိမ်းဖို့ကြေညာခဲ့တဲ့အပေါ်မှာလည်းစိုးရိမ်မှုတွေရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကပြောဆိုထားပါတယ်ခင်ဗျာ။